ရှမ်းပြည်နယ်တောင်ပိုင်းမိုင်းပတ်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးRCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့မကြာခင်တွေ့ဆုံဆွေးနွေးသွားမယ်လို့PNL ကိုပအုပ်အဖွဲ့ရဲ့ခေါင်းဆောင်ကပြောပါတယ်။လောလောဆယ်မှာအောက်ခြေတက်အချင်းချင်းညှိနှိုင်းမှုလည်းညွှန်ကြားထားတယ်လို့ဒီတိုက်ပွဲဟာအချင်းချင်းနားလည်မှုလွဲမှားလို့ဖြစ်တဲ့တိုက်ပွဲဖြစ်ကြောင်းသုံးသပ ကိုမိုးစော်ကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပိုင်မြို့နယ်အတွင်းမှာအော်တိုဘာလ16ရက်နေ့ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့ PNL ကိုပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်အကြတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်ရှမ်းနယ်ပို့နှစ်ဖွဲ့စလုံးဟာ NCA ကိုတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပြီးလောလောဆယ်မှာတိုက်ပွဲတွေထပ်မဖြစ်အောင်အောက်ခြေတမူချင်းညှိနှိုင်းမှုညွှန်ကြားထားသလိုနှစ်ဖက်ခေါင်းဆောင်ချင်းဆွေးနွေးဖို့လည်းပြင်ဆင်နေကြောင်း PNLO အဖွဲ့ရဲ့နာယကဘုံဘူးကြီးခေါ်ကာကပြောပါတယ
်ကျွန်တော်အောက်ခြေကိုတော့ပြောရတာအောက်ခြေတည်းလည်းအချင်းချင်းညှိပါနောက်ဒုတိယဥက္ကဋ္ဌကွန်မြင့်ထုံးပေါ့သူကတော့ကျွန်တော်တို့ဒီဥက္ကဋ္ဌကြီးရဆက်နဲ့ဆက်တွေ့ပြီးတော့ဘာလို့ပြောတာဆိုတာပေါ့ဗောလေအဲလောက်ကောင်ပိုင်းတော့ PTSC တွေလည်းငါ့ခေါ်လို့ပြောတာဆိုချင်မှန်းဒီအစီအစဉ်လေးတိမ်တန်ရံကျွန်တော်ကြလာတော့အဲ့ဒါအစီအစဉ်နားလည်ဆိုလို့ရစားပါဒီရန်လိုမရှိသေးပါဘူးဒါကမှ
ငင်းချဲလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST ဟာ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ် PNLO ပိုးတပ်ဖွဲ့တွေဟာအပြစ်ခတ်ရစဲပြီးတဲ့နောက်မောင်းမယ်မြို့နယ်ကဒူးကြီးဒေသအခြေစိုက်ထားပြီးဒီဒေတာဟာ RCSS ရှမ်းတပ်ဖွဲ့ကသူတို့နယ်မြေဖြစ်တက်မှတ်ထားတာကြောင့်2019ခုနှစ်ကလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပူပါတဲ့ဒီလိုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံပြီးငင်းချမ်းတဲ့ညီနဲ့အဖြေရှာဖို့သဘောတူထားကြတာလည်းဖြစ်ပါတဲ့ PNLO နဲ့ဆွေးနွေးရေးနဲ့ပတ်သက်လို့ RCSS ဘဟုကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးအော်တိုဘာလ20ရက်နေ့ကလည်းကြားတီနယ်ဖားဆောင်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ KNPP ခေါ် KNY မြို့သားတိုးတက်ရေးပါတီအကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်ပြီးကြားတီနယ်အစိုးရက KNPP ကအပြစ်ရသဘောတူညီချက်ကိုချိုးဖောက်ကြောင်းစာပေးပို့ခဲ့တယ်လို့ KNPP ကလည်းတပ်မတော်ဘက်ကအပြစ်ရသဘောတူညီချက်ကိုမလိုက်နာတာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။21ရက်နေ့မှာတော့အလို့သဘောတွေ့ဆုံပြီးတိုက်ပွဲတွေထပ်မံမဖြစ်ပွားရေးကိုညှိနှိုင်းခဲ့တယ်လို့ဒီလားကုံပိုင်းကျင်းပမဲ့လားစင်ပုံမှန်အစည်းအဝေးမှာထပ်မံဆွေးနွေးဖို့ရှိကြောင်း KNPP ရိုက်ကော်ဆက်ဆံရေးယုံတာဝန်ခံခူးညေးရယ်ကပြောပါတယ
်နောက်ဆုံးပတ်မှာလက်စည်ဆွေးဝေးရှိတယ်ဒီမှာဆွေးဝေးပါအဲ့တော့ဒီလားကုံခမင်းနဲ့ဆက်ကိုတော့မှစဉ်းမယ်နော်အဒီပုံမှာဆွေးဝေးမှာတော့ဒီကတော့အခုသူတို့ပြပလာတဲ့ကကွက်စာရှိရည်ဒီကကွက်စာကိုကြည့်ပြီးတော့ကျွန်တော်တို့ဆွေးနွေးဝဲလို့ဖြေစီထားပါတယ်
။ကြားပြည်နဲ့အစိုးရနဲ့ KNPP အကြားမေလာကစတင်ပြီးတလားတစ်ချိန်ပုံမှန်အစည်းအဝေးကျင်းပခဲ့ရမှာပြည်နယ်အစိုးရအတွင်ရင်မှုလွိုက်ကော်ဒေတာကုတ်ကဲစစ်ဌာနချုပ်ကစစ်ဦးစီးပထမတန်းတို့ဥဆောင်တက်ရောက်ပြီး KNPP ကဘိုးကော်မတီဝင်တွေဥဆောင်တက်ရောက်ခဲ့ကြတာဖြစ်ပါတယ်။လက်ရှိဆွေးနွေးပွဲမှာတော့ KNPP ဘက်ကထိပ်ပိုင်းခေါင်းဆောင်တွေနဲ့ကြားပြည်နယ်အစိုးရဘက်ကပြည်နယ်ဝန်ကြီးချုပ်လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးတို့တွေ့ဆုံဆွေးနွေးနိုင်ဖို့ကိုမျှော်လင့်ထားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနဲ့ကြားပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေအတွက်ဒီလိုတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာ RCSS နဲ့တအံပလောင်တပ်အကြတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ပလောဝဒေတာဘက်မှာလဲအစိုးရတက်မတော်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်